အကုန်ခံ ပြီးတော့ခုဝင်ခုဝင်နေတယ်လို့အရာသုံးတော့ပေါ်ပြီးတော့ခုတယ်လေရတယ်လေရတဲ့ခါကျတော့အဲ့ဒီအရင်ဆရာနဲ့ကောင်းတဲ့ဆရာတော်တဲ့ဆရာကြီးဆရာပြီးတော့ခုတယ်ခုတယ်အဲ့ဒီတွေရဆက်တယ်ဆရာပြီးတော့ဝင်နေလူတွေကလည်းမိဘတွေလည်းဘယ်လိုမလုပ်တာလဲ။ဘယ်လိုမှမလုပ်တာပါလဲ။အားလေးဒီလိုကလက်မထားလိုက်တော့ငါတို့လည်းဆရာရဲ့ခုရဲ့ဆရာပေါင်းလို့ဖြစ်နေလို့အင်းဆရာရဲ့လည်းဆရာပေါင်းလို့လည်းခုရဲ့လည်းအခုဘယ်လိုဆိုလဲဒီဘယ်လိုဆရာပေါင်းလို့လည်းခုရဲ့လည်းဆရာကသာရဲ့လက်ရှိကမပြောက်ဘူးအဲ့တော့ဘာလို့ဘယ်လိုဆရာကြီးသောသောဘလောဘတရားကြီးသွားချက်ပြီးတော့ဆက်လိုက်ငါသားရဲ့ဉာဏ်ရှိကိုကုလိုမတော့ပါလားဆိုပြီးတော့သက်မှန်ထားပြီးတော့ဉာဏ်ရဲ့ဉာဏ်ပါတယ်ကုလာကအဲ့တော့ဉာဏ်ရဲ့ဉာဏ်နဲ့သမီးတော်ခံရတော့အဲ့ဒီညို့ပေါ်ရဲ့ညို့ပေါ်ကိုဝိဇ္ဇာတရားအဲ့ဝိဇ္ဇာတရားဆရာကပြောတယ်ဝိဇ္ဇာတရားတဲ့ဆရာပြောပြောလာတဲ့အခါတော့အဲ့ဒီဘုရားဆရာဘာရောတာဖြစ်ဖြစ်သူကသူကုလို့ရှိရအောင်လုပ်ဖြစ်တဲ့ရောတာဖြစ်လိုက်တယ်။ဒီနေ့ချင်းခံလို့ရှိရဒီနေ့ချင်းခံလိုက်ရင်သူကတော့ကုနေတယ်ဆိုတော့ဒီတစ်ချိန်တည်းကဝန္တာတော့ဝန္တာတဲ့ဆန္ဒတော့ဒီဘုရားဆရာဘုရားဆရာကြီးကိုသိရတော့အင်းသိနေပြီးတော့သူ့တန်းလေးနဲ့သိရကြဒါကိုကြားရတဲ့ခါကျတော့အဲ့ဒီသတိရဲ့မျက်စိကပြည့်တဲ့ခါကျတော့ကုလို့ရတော့ကုလို့ရသူကုဝင်ကြောက်လို့ကုလို့ရဒီသူ့အဖြစ်ဒီအဖြစ်အမေဘာပေါ်မှာဖြစ်နေတဲ့ဖတ်တာကိုဟာထုတ်ရလို့ဆိုရင်မျက်ပြကြောက်ကောင်းတော့သူကလို့ရကြောက်ကုလို့ရတယ်ကြောက်ကုလို့ရတယ်ဆိုတော့ဒါမျိုးကလည်းဖြစ်ရတာဆက်လိုက်ပြောတော့ကိုယ်ကတော့ပုံလိုက်တယ်။ဒီသူ့ကောင်နဲ့ပြန်နေရတယ်။ဟောဒီအဲ့ဒါတည်းနေရတယ်။အဲ့ဒါဒီဘုရားပြန်ရက်ဆက်တယ်။ဆက်တယ်ပြည့်နေရမ်းရတယ်ကောင်း။ခုလိုက်ရတာတော့ဒီပထမခုလိုက်တော့လက်ပြတ်တယ်။ဘာလို့လဲ။ဒီဒီလေးနေရတော့ဘုရားတော်နေရတယ်။သူ့ဆက်ခုတဲ့အခါကျတော့တော်တော်လေးနေရတယ်။ဆက်ခုတဲ့အဲ့တော့ကုသတဲ့ခါကျတော့ဉာဏ်တော့ဉာဏ်ရတယ်စေတေကောပဲဉာဏ်ရတယ်ဉာဏ်တော့ဉာဏ်ရတယ်ဒါတော့ဝိရောဟိမတွေ့ရတယ်ဉာဏ်ဉာဏ်နာကိုတွေ့ရတယ်ဒါဘယ်လိုလဲသိတဲ့သိချက်သိချက်သိရသိရတယ်အဲ့ဒီတော့ဆက်ပြီးတော့ကုသတဲ့ခါကျတော့ဒီလေးကလည်းကုတယ်ကုတယ်တော့ဒီမျက်စိကအခုဉာဏ်တော့ဘာတိအပေါင်းပြည့်နေတယ်အပေါ်လုံးကိုဉာဏ်ရောရအဝိဇ္ဇာဉာဏ်ဉာဏ်ဉာဏ်ဉာဏ်အဲ့လိုဉာဏ်သွားရတယ်အဲ့လိုဉာဏ်သွားရတဲ့ခါကျတော့ဒီသက်ရှိကာယနဲ့ဒီသတိနဲ့သက်ရှိမှာသူ့ကာယနဲ့ပြောဆိုနေပြီးတော့စိတ်ဆန္ဒသွားတယ်စိတ်ဆန္ဒသွားတဲ့ခါကျတော့အဲ့လိုလူတို့ဉာဏ်တို့ကိုဒီပြုတ်သွားတာကဉာဏ်သွားတဲ့လောကအာလုတ္တဘောရောအာနုတ္တဘောရောခါရဲလက်ကြည့်ရတာခါရဲဒါရီရတဲ့ဒီပြောပြနေလို့ဆက်ကြရတာရတယ်မိဘရတယ်သူရဲ့တားရဲ့လက်ကြည့်ရတယ်တော့သင်္ခါရကတော့ဒီပြောပြနေလို့ဆိုပြီးတော့ဆက်လာပြီးတော့ပြင်ရတယ်တားရဲ့လက်ကြည့်ပြောင်းသွားတယ်အဲ့တော့ဒီသုတ္တရဲ့ဥပမာသရကကဒီသုတ္တရဲ့ဒီရုပ်တော့ပြင်းပြီးတော့ခေါ်ရတော့အဲသူတည်းကခေါ်တယ်အဲခမောပြာတော့ခေါ်တဲ့နေရာကိုသူတည်းကသက္ကာဓမ္မတွေကိုပြန်ခေါ်တယ်ခေါ်တဲ့ခါကျတော့သူသက္ကာဓမ္မတွေပြန်ပြီးတော့သူတည်းကတရားဥပမာတော့ပြောလို့ပြီးတော့အဲသူပြောတဲ့ဥပမာကိုသူတို့ကသိရတာပြန်ပြီးတော့သူတို့ကတော့ဒီခန္ဓာလေးကပြန်ပြီးတော့သိသူတည်းကခေါ်နေတယ်ခေါ်တဲ့ခါကျတော့သာဘယ်လိုသဘောလဲဘယ်လိုရင်ရက်တဲ့ဟောနေတယ်ပြောနေတယ်ခန္ဓာတော့ညာနေပြီးတော့ညာဆက်ပြီးတော့နာလို့ရတယ်လား နာမည်တော့မိမိတို့ဆိုရရှိတယ်။မနာမည်တော့မရရှိတယ်။သူကခေါင်းပြတော့ဟောတဲ့နေရာကိုသူကဟောတယ်ဆိုတော့ဒီခေါင်းပြတော့သူကဟောတယ်ပေါ့။ဒါကဦးမင်းဟောတာကအဲ့ဒီတရားရှင်းနေရောက်ပြီတော့ပေါ်တယ်။အဲ့ဒီတော့ပေါ်ရတာကဟိုရဝင်နေတယ်လေ။ဒါကလည်းမလာဘူး။တရားကခန္ဓာကိုခန္ဓာညာတဲ့ဆိုတော့နားရတယ်ဗျာ။အပေါ်ရတယ်အင်းပြောတော့အပေါ်ရတယ်ဆက်ဆက်နေရတယ်။အဲ့ဒီဥပမာသာတကအတိုင်းလိုက်တော့ဗျာ။ခန္ဓာတဲ့ဘုရား။တော့ဒီတရားကြီးကဒီခန္ဓာတဲ့ဆိုတာကိုခန္ဓာရဲ့သုံးကားဖြစ်တဲ့သတိဉာဏ်ရဲ့ရောင်းရောက်သာဝိရဏောသံဃာရေးဆိုတော့ဟိုသတိဉာဏ်ရဲ့ရောင်းရောက်ဘုရားတဲ့သားရဲ့အကောင်းဆုံးတော့အခုတရားရှင်းတဲ့ရောင်းနေပြီဦးနေတော့တယ်အဝိဇ္ဇာဖုံးလာတာဆိုတော့အဝိဇ္ဇာဖုံးလာတာကိုသာနေတယ်လို့ဆိုတယ်အဲဒါအဝိဇ္ဇာဖုံးလာတာကသူ့ရှိကံတယ်လို့ဥပမာပြောရတယ်အဲ့ဒီဆိုတဲ့တတိယမြေမြေရဲ့ရောက်ရဲ့စာဖြစ်တယ်ဆိုရယ်ဟောတတိယမြေကဆိုရယ်ဟောတတိယမြေကဘောရောဒီသိမ့်မဲ့တာဆိုတော့သိမ့်မဲ့နေရဲ့ဖြစ်ရတာတဲ့ခါကျတော့ကိုယ်ကိုဘာသာဝင်ရတော့ဒီသိမ့်မဲ့ဖြစ်တာလေဆိုတော့အတည့်ရကံကံရဲ့အကျိုးကိုကိုယ်ကောင်းတဲ့ကံလို့ဒီကောင်းတဲ့လူပေါ်ရရှိတယ်မကောင်းတာလည်းအပယ်သေးလို့ရောက်တယ်ဟောကောင်းတာလည်းဒီအတိတ်ကကြောင်းနေရတာဒီဥရောကရောက်တယ်အဲ့တော့အကြောင်းတရားဆိုတာဒီဥပါဒနာဆိုတာကိုယ့်ရဲ့သူ့ပြည့်တဲ့ကံကိုတော့ကုသိုလ်ကအာဟုလို့ဆိုတာကံလာလေမြင့်ကံလာလေဟာလို့အဲ့တော့ဥပါဒကံကိုတော့ဒီကံကြောင်းကံရဲ့အယောအကြောင်းတော့ဒီဥရောကရောက်သူ့ရောကရဲ့ရောက်လာတဲ့အခါကျတော့ဒီဥဒ္ဒါဖုံးလာကုသိုလ်ဒီဖြစ်ရဆိုတဲ့ပရမတ်တရားတွေကိုဘယ်လိုမှမမြင်နိုင်ဘူး။အဲဒါဘယ်လိုမှမမြင်နိုင်တဲ့အခါကျတော့ဒီစိတ်ဓာတ်တွေညွတ်တယ်ဖတ်တယ်ဆာတွေညွတ်တယ်ညွတ်တယ်ဖတ်တယ်လောက်ပြန်လာလို့ဒီအစ်တရားကိုမမြင်တဲ့ပရမတ်တရားကိုမမြင်တဲ့အခါဘယ်လိုမှသံဃာကမလွတ်နိုင်ဘူး။ကုသိုလ်ဖြစ်ကြတယ်လေ။အာသက်ကုသိုလ်ကုသိုလ်ပြီးတော့ပြောရတော့ဒီကကုသိုလ်ဟောတာကုသိုလ်ပြောရမှာပါဘောကိုဟောတယ်လေမကောင်းတဲ့စိတ်နဲ့ဒီလိုဟောရတယ်မပါတော့အာသက်ကကုသိုလ်ပြောရလို့ပြောရတယ်ပြောရတယ်ဘယ်လိုဖြစ်လဲဖြစ်ပြီးတော့လာလို့ဒါကြောင့်သူကဟောတာလို့လို့ဖြစ်ရင်အစဉ်လေးဒါကကုသိုလ်ဖြစ်တယ်ဓမ္မရဲ့ဆိုကုသိုလ်ဉာဏ်ရည်ရည်ပဲပါဒီလိုအစဉ်ဝင်လာတယ်။သူကအဲ့ဒီလက်ကလာကတော့ဒါကလည်းလိုလိုဒါကပဲလိုလိုဒီစဉ်ကကလက်ခံရတယ်။ဒီစဉ်ကလည်းတရားတော်ပဲ။အခုကသဘောကျတဲ့ဒါကဓမ္မတွေကြာပြတ်နေနေတယ်။ဒီစဉ်ကတရားဟောတဲ့သူကလည်းဒီစဉ်ကအစဉ်ကြီးပြရတယ်။ဒီစဉ်ကသူ့ကိုသိကြရတော့ဟောရတယ်။အဲ့တော့သူ့ကိုသိကြရတော့ဟောရတာဖြစ်တယ်ဆိုတော့အဲ့ဒီအဝိဇ္ဇာဆိုတဲ့ဒီတော့ကပုံလာတယ်ဒီအရှိတရားတွေကိုမမြင်ရဘူးအဲဒီအရှိဆိုတဲ့ရုပ်နာဆိုတဲ့တရားတွေဒီဓာတ်ဆိုတဲ့တရားတွေဒီခန္ဓာငါးပါးဆိုတဲ့တရားတွေဒီအတုပ္ပဆိုတဲ့တရားတွေအနိစ္စဒုက္ခသုရတ္တဆိုတဲ့တရားတွေမမြင်ရဘူးအဝိဇ္ဇာပုံလာတယ်အဲဒီအဝိဇ္ဇာပုံလာတယ်ဒီရောက်တာလည်းမမြင်ရဘူးဟိုလက်ရှိစမ်းနေတယ်လို့ဆိုတယ်အဲ့ဒီလိုမျိုးသူကလည်းအဲ့ဒါတော့ဝိဇ္ဇာပြာလည်းသူအဲ့ဝိဇ္ဇာပြာလည်းသိတဲ့အခါကျတော့နေရင်လည်းသူကလည်းတို့ကုလိုပြောင်းသွားတဲ့ဆိုတော့ဟိုဝိဇ္ဇာပြာလို့ဆိုတာအခုသူကတော့ဒီအဝိဇ္ဇာပေါ်လာတယ်အဲ့ဒီအဝိဇ္ဇာညာကဝိဇ္ဇာညာရတာလို့ဆိုလို့ဒီပထမတစ်ခုခံရတယ်အပေါ်မှာရတယ်အဲ့ဒီခန္ဓာပါရှိတဲ့အရှိတရားအရမတ်သစ္စာတရားတွေဒါမြင်တဲ့လူဒီကဲဘဝတွေကိုအဲဝိဇ္ဇာဆရာနဲ့ပြောဒီမျက်စိကြာပြီးတော့ကောင်းလာတယ်ဆံမျက်စိကြာကောင်းလာတယ်ဒီတရားရှင်းတယ်ဒီအဝိဇ္ဇာတွေအဝိဇ္ဇာတွေကဝိဇ္ဇာတွေရတာလို့ဆိုဆံမျက်စိကောင်းပြီးတော့အကုန်ရတော့အဝိဇ္ဇာတွေကအမြင်တွေကဆိုတာ ဒီခုခန္ဓာနဲ့ဖြစ်တဲ့အဖြစ်တရားကိုဘိုးရောဆရာဟောပြရတယ်ဆိုတော့ဖြစ်တဲ့တရားတော့ဖြစ်နေတာအားလည်းကြောက်ပြေရလို့ဒီကြောက်ရတဲ့ကိုယ်ကြည့်ရင်ဖြစ်နေရလို့ခုခန္ဓာနဲ့ညာနေပြီးတော့ဖြစ်ရတယ်ဖြစ်နေပြီးတော့ဒီခန္ဓာပဲဉာဏ်ကလည်းလို့အဲဒီရုပ်ကလည်းတော့တရားတော်ကိုဖောက်ကြနေတယ်ဟုတ်တယ်လည်းပေါ့ကွာဒီနာခန္ဓာလေးပါလေသူ့ဘာလို့ပြင်ရပြီးလဲခန္ဓာလေးသူ့ဘာလို့ပြင်ရပြီးလဲဝေဒနာခန္ဓာလေးပြင်ရလဲသူ့ဘာလို့ခန္ဓာလဲအဲသွားလို့အကြောင်းပါလို့တဲ့ခန္ဓာလေးသူ့ဘာလို့အကြောင်းတဲ့သိတဲ့ဝိညာဉ်ရဲ့သဘောလေးသူ့ဘာလို့လက်ရှိတဲ့ဆက်ပြီးတော့ဒီဖောက်တယ်တဲ့သူ့ခန္ဓာလေးပါလေဒီပြင်ရတဲ့ခန္ဓာဝိညာဉ်ဝေဒနာဒုက္ခနာခန္ဓာလေးပါလေသူ့ဘာလို့သူ့ရလဲဒီအင်းခန္ဓာကသူ့လိုဘူးလို့ပြောတယ်။သူကပြန်ပြန်လည်းမလို့ဘူး။ဆက်ပြန်လည်းမလို့ဘူး။ပြန်ပြန်လည်းရှိ။ဒီတော့ပြန်ရတယ်ဆက်ရတယ်ဆိုတော့လောကထဲကတခါလဲလက်လက်ကယူလို့ဒီကခါလဲဆက်ပြန်လိုက်ဆက်ပြန်လိုက်လို့သူကတော့ဆက်တော့ပြန်လို့တယ်။သူကရှိလို့ရှိတဲ့ဉာဏ်ရောက်ပြီးပြန်မျိုးပဲ။အဲ့ပြန်မြင်လာတဲ့ဒီနေရာတဲ့ဆက်တော့ဆက်တာရှိတယ်။ဆက်ပြီးတော့ဆက်တော့ဆက်တာရှိတယ်။အကြမ်းမရတော့အခါလေးသက်သက်မသက်ကြရတယ်။ဒါကတော့ဇုံလိုက်ကြရတယ်။အောက်လိုက်၊ဆောက်လိုက်၊ကျဲလိုက်အဲဒါတော့အခါလေးစိတ်ကမြင့်တယ်။ခံပြီးတော့ပေါ်ပြီးတော့ဆက်ကြရသူလည်းကျဲကျဲဒီကရောက်တော့သူသဘောရည်သဘောဆိုတဲ့သူများရောက်ပြီးတော့သဘောပေါက်သွားတော့အဲ့ဒီတော့ဒီတရားကိုအထောက်အပံ့ပေါ်ရတဲ့ဆက်ရဆက်ပြီးဆက်တော့ဆက်ပါလေသူ့ပါအခုကတော့ဒါကကျူရတယ်ဆိုတော့ဟိုအပြင်လည်းလိုက်ကြတယ်လို့အပြင်လည်းလိုက်ကြတယ်ဒီလိုထားရတယ်နေ့တွေကြည့်တော့ဒီကာထိုင်ကိုပြီးတော့ထိုင်လိုက်တယ်ထိုင်လိုက်တဲ့အခါကျတော့ဒီအနားလောက်လာတယ်အနားလောက်လာတဲ့အခါကျတော့ကြားရင်ကြားရအောင်ကျူဆိုတော့ဟိုအပြင်ကျူရတယ်ဟိုအပြင်ဒီခွေးတွေပေါ်တဲ့အနားခွေးတွေပေါ်တဲ့အနားတက်တွေပေါ်တဲ့အနားဟိုအပြင်ကျူရတယ်ဒီအင်းကခွေးပေါ်တဲ့အနားတက်တွေပေါ်တဲ့အနားသူကလည်းလားကိုယ်ကလည်းအဲ့တော့ဖြေချတာကိုယ့်ရဲ့ဒီလားကြည်ကြအဲ့တော့ကိုယ်လားကိုယ်သိချလိုက်ကိုယ်လားကြည်ကြအဲ့ကိုယ်လားကိုယ်သိချလိုက်အကြားတော့သတိထားလိုက်အဲ့ဒီကြားတဲ့ပုံကလည်းဒီခန္ဓာတွေကဖြစ်ပေါ်လာတယ်ကိုယ်လားကိုယ်လားပြီးတော့ဆက်ပြီးအခါသူကတိုက်ကြလားတိုက်တယ်တိုက်တဲ့အခါမှာဖြေဟုတ်တယ်တော့ဒီကြားတဲ့အတန်ရဲ့သဘောကိုထောက်တယ်။အဲထောက်တဲ့သဘောလေးကဒီဘက်ကလာ။ခါလေလို့ပေါ်တောင်းတော့ထွက်လို့ရတယ်။ဒီကံကခန္ဓာဒါသူ့ထောက်လာပါလားလို့ပေါ်ပြောလို့လည်းဒါပြင်ရခန္ဓာ။အဲ့ဒီပုံမှာကောင်းကောင်းခန္ဓာကဝေဒနာခန္ဓာ။အဲ့ဒီခန္ဓာလေးကိုကျန်ပြီးတော့သိတာပြီးတော့သိလိုက်တာကဝေဒနာခန္ဓာ။အဲ့ဒီမှာခန္ဓာကနာဘောကိုသိနေတယ်၊ဉာဏ်ကူတော့မသိဘူးလား၊နာခေါဘောကိုသိနေတယ်။အဲဒါဆက်တယ်။သူတွေရဲ့ဒီအခန္ဓာနဲ့ဆက်ပြန်အတိုက်ကနဲ့စိုက်တိုင်းလိုက်တယ်။ခန္ဓာကစိုက်စိုက်နေတယ်ကဖြစ်ပေါ်တယ်။ဟိုဒီခန္ဓာရဲ့ဟိုအပြင်ကလည်းဒီအပြင်ကဒီဥပ္ပေရှိတယ်။ဒီဥပ္ပေကမသိနေရှိတဲ့ဒါပဲရှိတယ်။ဆရာကလည်းဟိုဒီခန္ဓာရဲ့မှာရှိတယ်ခန္ဓာကလည်းပေါ့ပြောတာခန္ဓာလို့သူကတော့မသိတော့ဒီခန္ဓာလေးကိုခန္ဓာသိလို့ရဖြစ်နေတာသူကလည်းသိတယ်ဆိုတော့တရားလို့ဒီခန္ဓာလေးလည်းတော့မင်းကသာနာလို့ကျတဲ့ရလို့ပါလားအဲ့ဒီလည်းကျရလို့ရတယ်ဒီအခန္ဓာနဲ့အတိုက်တဲ့လည်းသူဖြစ်တဲ့ဓာတ်ကလည်းတရားပြဖြစ်နေတာပဲတရားကိုသိနေတာပဲဒီကသုရတရားရှိမလားဒုက္ခသုရတရားရှိမလားအနတ္တသုရတရားရှိမလားအတုပသုရတရားရှိမလားဒီဖြစ်နေသုံးတယ်လို့ပုဒ္ဒါသာဆိုတဲ့အဖြစ်တရားရှိမလားဒီမှာအကုန်သိရလို့ဒီအပေါ်ရည်စိုက်တယ်ဒီအခါနဲ့အတိုက်နဲ့ငါသူ့စိုက်တဲ့ဓာကလာလို့ဖြစ်သွားတော့အပြင်းပါလည်းမဟုတ်အပြင်းပါလည်းမဟုတ်အဲ့ဒီကနေလိုက်တယ်ဦးလေးတို့ပြတာဒီခန္ဓာကြီးရုပ်ကောလည်းသူဘုရားပြပါလို့ဒီအဲ့ဒီနဲ့အခုလည်းမဟုတ်စိုက်တယ်စိုက်စိုက်လေးကဆက်ဆက်တယ်စိုက်တော့ပုံပြန်သူ အတွင်းလိုက်ကြလို့အပြင်လိုက်ကြလို့ဒီအတိုင်းတဲ့ခါကျလက်ခုအဲ့တဲ့ခါလားဇာကလားလို့တရားကပုံစံများပါလားဆိုတာဒီလိုသဘောပေါက်တာအဲ့လိုသဘောပေါက်တဲ့အတိုင်းနဲ့ဒီလိုဆိုတော့ဘုရားဟောရတယ်ဘုရားဟောရတယ်ဆိုတော့ဒါကဥပ္ပယကျင့်တဲ့ရုပ်ဒီလည်းသူကလည်းဘာလို့လဲဒီတရားရရအတိုက်ကစိုက်ရအတိုက်ကလည်းအတိုက်ကလာတိုက်ကကိုယ်ရခံတဲ့ဒီကအတိုက်မှာတော့ရောခံလို့တခါလည်းခံလို့တော့သင်နေဖြစ်နေတာအဲ့ဒီတော့အတိုက်တဲ့ခံတဲ့ငါ့ခုစိုက်တဲ့စိုက်တဲ့ရင်းမှာဒီတရားကိုသတိထားပြီးတော့ဥညာစုနေဒီဘဝနဲ့ကိုကျိုးရရင်ကျိုးရတယ်ဆိုတော့ဒီဘဝကသံဃာကျက်တယ်ကိုယ့်ရဲ့တရားတော်ကိုဘုရားအဲ့တော့ကိုယ့်ရဲ့ဒီဘဝနဲ့သံဃာလွတ်ရလို့ကြောင်းဒီဘဝနဲ့နိဗ္ဗာန်ရဒီဘဝနဲ့သံဃာရဒီဘဝနဲ့သုံးသက်အကုန်လုပ်ပြီးတော့ဒါရင်းနိဗ္ဗာန်ရပါမယ်ဆိုတဲ့စေတနာကိုယ့်ရဲ့စေတနာတရားတွေစိတ်ထုံးလာရပါဘူးဒီတရားကိုရလို့ဒီလိုတော့ရရရလို့ကိုယ့်ရဲ့တရားတော့အတဘုံပြန်ရတယ်ဒီဘဝနဲ့အဲ့တော့သူ့ကိုဒီဘဝနဲ့အပြည့်လို့သင်ရလို့ပါလို့ခါတော့သူ့ရဲ့အဲ့ရသက်သာလို့ပါလို့စာလို့ရတယ်အပြည့်ရတော့မကြဘူးဟုတ်တယ်ကြတော့မကြတော့ဘူးဆိုပြီးဒါပေမဲ့အလယ်တန်ရာသက်သာရတယ်ဒီဒီဘုံနတ်ဘုံဆိုတဲ့အလယ်တန်ရာဇမ္မာဘုံဆိုတဲ့သက်သာရဇမ္မာနဲ့ဆက်ပြီးတော့သက်သာရတဲ့ပြည်လေးရအောင်သက်သာရတယ်မသိနေဘူးအဲ့ဒီဘုံလည်းလုပ်တယ်သူချင်းသူသာလို့လားသူသာလို့လားဆိုတော့လုပ်ရပါတယ်ဒီလိုဒီလိုအဲ့တော့သူတရားခေါ်တဲ့ပြောတဲ့ခါကျတော့လည်းအထေရကုန်တယ်အထေရလည်းမရဘူးဆိုတော့အဲ့ဒါတော့တော့ခေါ်တယ်အခုလည်းခေါ်တယ်လားတော့မခေါ်တယ်မခေါ်တယ်လို့လည်းသူကတော့ဆက်တယ်သူကဆရာပြန်ကြရတယ်လို့အထေရကတော့တော့တယ်အဲ့ဖက်တာကိုပြောတယ်အဲ့တည်းကဖက်တဲ့နေရောရတယ်အဲ့တော့ဒီပြင်လာသူကိုယ်တော်လာပါလေအဲ့တော့ဒီတရားကိုအားထုတ်ကြရအောင်အစဉ်ပြည့်ခဲ့ပြီအဲ့တော့အာရုံလောက်ရှိပါဆွဲဝစီကနမောတ္တသံဃာတို့ဒုဒ္ဒ